မြန်မာနိုင်ငံတွင်ဆ ਿਆ နာတင်ပြတဲ့နောက်ပြည်တွင်းသတင်းဌာနအတော်များများပိတ်သိမ်းခံရသလိုကျန်နေတဲ့သတင်းဌာနတချို့မှလည်းအခက်အခဲတွေကြားရှင်သန်ရပ်တည်နေကြရတယ်လို့သတင်းသမားတွေကပြောပါတယ်။ဒီအချိန်ရန်ကုန်ကသတင်းပေးပို့ထားတာကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာဆက်အာနာတင်ပြီးနောက်ပိုင်းပြည်တွင်းသတင်းဌာနအတော်များများလိုင်းစင်ပိတ်သိမ်းခံခဲ့ရပါတယ်။ပြည်တွင်းသတင်းဌာနတချို့ပိတ်သိမ်းကြသလိုတချို့သောလက်ချိုးရေးတွက်လို့ရတဲ့သတင်းဌာနအချို့ကတော့နိုင်ငံရေးအခွင့်အရေးတင်မှာလုပ်ငန်းရေရှည်ရပ်တည်ရေးအတွက်အခက်အခဲတွေကြားကရှင်သန်နေရတယ်လို့ဆိုပါတယ်။သတင်းဌာနတစ်ခုအနေနဲ့ရပ်တည်နေရင်မှာအတော်လေးခက်ခဲလာနေသလိုသတင်းဌာနတွေနဲ့သတင်းသမားတွေအများစုဟာချိန်ချမှုအမျိုးစုံရပ်တည်နိုင်ဖို့အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့မန္တလေးအခြေစိုက် VOM Voice of Myanmar သတင်းဌာနကိုတည်ထောင်သူဦးနေလင်းကပြောပြပါတယ်
။နာဆာကအာနာရယူပြီးတဲ့နောက်ပိုင်းမှာကျွန်တော်စကလုံးအစားစီစေးရတယ်။အာနာသိမ့်တယ်လို့ဟိုရေးလို့မရဘူး။စစ်ကောင်စီလို့ကျွန်တော်တို့အတွင်းနဲ့နေတဲ့လူတွေကရေးလို့မရဘူး။အဲ့လိုရေးလို့ရေးလိုက်ရင်လည်းပြဿနာရှိမယ်နောက်တစ်ခါမရေးလို့ဆိုပြီးတော့ဟိုတစ်ဖက်ကလည်းကျွန်တော်တို့ကိုသွတ်ဆွဲတာမျိုးစုံတွေရှိတယ်။ဒါတွေတုံးတော့ဒါစစ်တပ်ရဲ့မီဒီယာတို့ဟိုအဲ့လိုမျိုးရိုင်းဆိုင်တိုင်းတချို့ဆိုဘောမလို့ဒါမျိုးတွေပြောခံရတာမျိုးတွေရှိတယ်။ပြန်မြဖို့ကျွန်တော်တို့ကတော်တော်ကိုသတိထားပြီးတော့သတင်းကကြီးနေရတယ်။အခက်အခဲကဒီဒီစဲဥပဒေကလည်းတစ်မျိုးပေါ့ဒီတော်လန်ရေးဆိုတဲ့အုပ်စုရဲ့အမြင်ကလည်းတစ်မျိုးဒီကြားထဲမှာကဒီဂျာပီရွန်းထဲမှာနေရတဲ့မီဒီယာကတအားကိုကြားညံ့နေတာပေါ့ဘယ်မြအောင်ကြိုးစားပေမဲ့လည်းဘယ်သူမှမကြိုက်ဘူးနှစ်ဖက်စလုံးကမကြိုက်ဘူးအဲ့လိုမျိုးဖြစ်နေတယ်เนาะအဲ့တော့じゃကျွန်တော်လွတ်လပ်ခွင့်ကတော့တော်တော်ကြီးကိုချိန်ချောက်ခံရတယ်အသက်အန္တရာယ်ကြီးကိုကျွန်တော်တို့ကစိုးရင်ရတယ
် POM သတင်းဌာနနဲ့အေဒီတာချုပ်ဦးနေမျိုးလေးနဲ့သတင်းထောက်တူဦးဟာအနာသိမ့်ပြီးတဲ့နောက်နှစ်လအကြာဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။ထောင်ကပြန်လည်လာပြီးတဲ့နောက်မှာသတင်းဌာနကိုဆက်လက်လုတ်ကိုင်းနေသူလည်းဖြစ်ပါတယ်။ယနေ့ခေတ်သတင်းဌာနအက်ဒီတာချုပ်ဦးသက်စင်ကတော့သတင်းဌာနအနေနဲ့ပြည်တွင်းမှာရပ်တည်နိုင်ဖို့စိန်ခေါ်ချက်တွေများစွာရှိနေတယ်လို့အနာပိုင်းတွေအပြင်ပြည်ပကဝေဖန်တိုက်ခိုက်မှုတွေရဲ့အတန်းကိုပါရှင်းဆိုင်ကြုံတွေ့နေရတယ်လို့ပြောပါတယ်
။ဟုတ်တယ်ကျွန်တော်တို့အထက်မှနေရတာကအစ်မလူကြီးဂျေးလိုမျိုးကဂျေးလိုမရဘူး။အစ်ကိုသစ္စာဖောက်တယ်လည်းမဟုတ်ဘူး။အနာပိုင်းနဲ့ပေါင်းနေတယ်လည်းမဟုတ်ဘူး။တို့တို့ကျင်းနေကြတော့လုံးတယ်။နှစ်ဖက်ခံစားရတယ်ဗျ။တစ်ဖက်ကအာနာဘင်အောက်မှာရုံးကန်နေရတဲ့တစ်ဖက်ရှိတယ်လို့တစ်ဖက်ကလည်းအပြင်မှာရှိတဲ့နိုင်ငံသမားတွေ၊မီဒီယာသမားတွေကကျွန်တော်တို့ကိုဒီလိုအာနာဘင်နဲ့ပေးစားစစ်တပ်နဲ့ပေးစားတဲ့ကိစ္စအဖြစ်တစ်ဖက်မှာကျွန်တော်ဒီဘက်မှာရက်တီမျိုးရရပြန်အပြင်ကနေကျွန်တော်တို့ရက်တီလိုမရအောင်ကျွန်တော်တို့ကဟိုမီဒီယာရဲ့ခုံတက်စီးသွားအောင်လို့ကျွန်တော်ရက်တီလိုလုံးဝရက်တီလိုမရအောင်လုပ်တဲ့သဘောပါတဲ့အခါကျတော့အဲ့နာကလည်းကျွန်တော်တို့ရဲ့ဆန္ဒစင်းလက်ခုံချိုးပေါက်တာပဲ။ကျွန်တော်နှစ်ဖက်ခံစားရတယ်တစ်ဖက်ကအနာဘိုင်းအောက်မှာလုံနေရတဲ့အတွက်ကျွန်တော်တို့တော်တော်ဒီဒီကြီးစားရဲနေ့စဉ်နဲ့အမျှကျွန်တော်တို့မှာစိတ်ခေါမှုရရှိတယ်။အထက်မှာလည်းကျွန်တော်တို့နီးမျိုးစုံနဲ့နီးမျိုးစုံနဲ့တိုက်ခိုက်ပြီးတော့ကျွန်တော်တို့ရက်တီလိုမရအောင်လုံနေတဲ့အင်အားစုတွေလည်းပြင်ပါရှိတယ်။တော်တော်ဆင်းသက်တည်ရှိတယ်အဲ့ဒါအရေးကြီးပါ
2023ခုနှစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ယာနဲ့ချီတဲ့သတင်းသမားတွေကိုဖမ်းဆီးတာတရားစွဲဆိုတာတွေနဲ့သတင်းဌာနတွေကိုပိတ်ပင်တာတွေသတင်းသမားတွေကိုတပ်ဖြတ်တာအပါအဝင်သတင်းမီဒီယာလိုလားခွင့်တွေကိုနှိမ့်လမျိုးစုံနဲ့ပိတ်ပင်ခံခဲ့ရပါတယ်။ဒါကြောင့်လဲသတင်းသမားအတော်များများဟာနေဆက်နဲ့တိုင်းရင်းသားဒေသတွေကိုတင်းချောင်ကြရပြီးတော့သတင်းဌာနတချို့ကတော့နေဆက်နဲ့တိုင်းရင်းဒေသတွေမှာလည်းဆက်ပြီးတော့ရက်တီရှင်းတန်းနေပါတယ်။ကရင်ပြည်နယ်ကြားကာလအုပ်ချုပ်ရေးကောင်စီ IEC နဲ့ကရင်အမျိုးသားအစည်းအရုံး KNU ကမကြာသေးခင်ကထုတ်ပြန်တဲ့မီဒီယာကျင်းဝတ်ဆိုင်ရာညွှန်ကြားချက်တွေကြောင့်သတင်းသမားတွေအကြမ်းဆွေးနွေးမှုတချို့ရှိလာပါတယ်။ဒါပေမဲ့လည်းသတင်းမီဒီယာတွေကိုအထူးတင်းကြပ်လာတာမျိုးတော့မတွေ့ရသေးဘူးလို့စစ်ပွဲသတင်းတွေယူနေတဲ့အလွတ်တန်းသတင်းထောက်ကိုမင်းထက်ဆန်ကပြောပါတယ်။
ဟိုတိုက်ပွဲဧရိယာမှာဟိုဒီ train တဲ့အချိန်မှာကြုံရတဲ့အခက်အခဲပုံစံမျိုးပါပဲပေါ့နော်ဒီ train media နဲ့ပတ်သက်ပြီးတော့ဟိုအရေးကြီးတယ်လို့ယူနားလည်ထားတဲ့လူကြီးတွေကြတော့လေဟိုသတင်းမီးရတာပြောရတာအဆင်ပြေတယ်ပေါ့နော်အချို့အောက်ခြေက train media အကြောင်း train media သူတို့တက်အရေးကြီးတယ်ဆိုတော့မသိတဲ့လူတွေအတွက်ကြတော့လေဟိုပေါ့ train media train တော့ဆိုလို့ချင်းဟိုပေါ့တလန်လို့ပုံစံမျိုးထင်တဲ့အာမျိုးပေါ့နော်ပြီးတော့ချင်းဟိုပေါ့assess မလုပ်ချင်တဲ့အာမျိုးတွေရောဒါကကြုံရတာတော့ရှိတယ်ပေါ့နော်ဒါလည်းဟိုအမြင်သိပြီးတော့ဖြစ်တာတော့မဟုတ်ဘူးပေါ့နော်ထုတ်ပြန်ချက်တွေထုတ်ပြန်ပေမဲ့လည်းပေါ့နော်ထုတ်ပြန်ပေမဲ့လည်းကျွန်တော်လက်ရှိယူနေတဲ့အခြေအနေကတော့အဲ့လိုမျိုးအရန်ကြီးတင်းကျပ်သွားတာကန့်တတ်တာမျိုးတော့မရှိပါဘူးပေါ့ဟိုလိုမျိုးအရန်ကြီးပြီးဟိုမျိုးဖိနှိပ်ကန့်တတ်တာမျိုးတော့ကျွန်တော်တို့မကြုံရသေးဘူး
လက်ရှိမြန်မာနိုင်ငံဟာတည်နှမားတွေကိုအကျဉ်းချတဲ့ဒုတိယအများဆုံးနိုင်ငံအဖြစ်ရပ်တည်နေတယ်လို့ CPJ ခေါ်တည်နှမားများကာကွယ်ရေးအဖွဲ့အစည်းအဝေးစာမှာဖော်ပြပါတယ်2023ခုနှစ်အတွင်းတည်နှမားအများဆုံးအဖမ်းခံရတဲ့နိုင်ငံဟာတရုတ်ဖြစ်ပြီးတော့မြန်မာကဒုတိယအများဆုံးဖြစ်ပါတယ်။ပြင်သစ်အခြေဆိုင်နေစီမချတည်နှမားများအဖွဲ့ RSF ရဲ့နှစ်ပတ်လည်တည်နှလလခွင့်အညွန်ကိန်းအရာဆိုရင်လည်းစစ်ကောင်စီအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာတည်နှလလခွင့်အခြေအနေတွေကျဆင်းနေပြီးကမ္ဘာတစ်လွှာနိုင်ငံပေါင်း180အနက်တည်နှလလခွင့်အဆင့်183နေရာမှရှိနေကြောင်းထုတ်ပြန်ထားပါတယ်။